VOA အမေရိကန်သံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ပရိပခါတွေကြီးထွားလာပြီးပြဿနာတွေပြန့်နှံ့မလာအောင်အမျှော်အမြင်ရှိရှိလက်တွေ့ကျကျလှုပ်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့တွေ့ဆုံရမှာတရုတ်နိုင်ငံရဲ့ဝန်ကြီးချင်ကောင်းကပြောဆိုခဲ့ကြောင်းလဲသတင်းကကိုးကားဖော်ပြပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့တပ်ဆိုင်သူတွေဆွေးနွေးကြဖို့စာနာမှုအကူအညီတွေပေးကြဖို့နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့တာဝန်ကိုအကောင့်ထဲပေါ်ဆောင်ရေးကိစ္စအပါအဝင်အာဆီယံဘုံသဘောတူညီချက်9ရပ်ကိုအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းမှုတွေကိုနိုင်ငံတကာကလေးစားလိုက်နာဖို့တိုက်တွန်းထားလိုက်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအကြက်တဲနဲ့လက်နက်ကိုင်ပြစ်ပကတွေကိုဖြေရှင်းနိုင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့မြန်မာစစ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်တိုးတက်မှုမရှိဘူးဆိုပြီးကုလသမဂ္ဂတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကဝေဖန်နေကြပါတယ်ခင်ဗျာ